ကျောင်းစုဝင်ကြီးတို့ဒီနေ့ကချင်ပြည်နယ်ကိုလာရောက်တာပေါ့နော်လာရောက်တော့ဒီနေ့မနေ့အဓိကဆောင်ရွက်တဲ့အခမ်းအနားဘယ်လိုပြောလို့ရပါလဲဗျာဒီနေ့ပြုလုပ်တဲ့အခမ်းအနားဟုတ
်ပြုလုပ်တဲ့အခမ်းအနားကျွန်တော်တို့နှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့ကျွန်တော်တို့ဒီဖားကန့်ဒေသမှာဟိုလက်တလောဖြစ်ပွားခဲ့တဲ့ဝိပခါလေးတခုရှိတယ်။အဲဒီဝိပခါမှာဒီလူမျိုးရင်းများနဲ့ရေမစေးခြောက်ွေသူများချာမှာဖြစ်ပွားတဲ့ဝိပခါလေးတွေလည်းဖြစ်ခဲ့တယ်ပေါ့။ဒီရေမစေးလူသမားများရဲ့ဒီရက်တည်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ကဥပဒေနဲ့အညီထိထိရောက်ရောက်ဖြစ်အောင်ပေါ့နော်။ဒါတွေဆောင်ရွက်ပေးခြင်းနဲ့ပြတော့ကျွန်တော်အနေနဲ့ဒီကြောက်ရောက်အကောင့်ထဲဖွင့်နိုင်မယ်စီမံချက်ကလေးတခုရှိရင်ကောင်းမယ်ဆိုတော့တော့ပြိပခတ်တွေကင်းဝေးဖို့ ਨੇ ဒီလိုအန္တရာယ်တွေလည်းကင်းဝေးဖို့နှစ်တိုင်းနှစ်တိုင်းဒီမြေစာပုံပြကြလို့သိနေတယ်ဆိုတာရှိတယ်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ကဘေးတခုရောက်ပြီဆိုရင်ကျွန်တော်ကချက်ချင်းတုံ့ပြန်ရတော့ကျွန်တော်ကသိတာပေါ့နော်သိတော့ဒီဒုက္ခတွေရင်ဆိုင်နေရတာတွေဟာပြည်သူလူအသက်အိုးအိမ်စီးရင်လည်းထိခိုက်နေတယ်နောက်ပြီးတော့အနေနဲ့ကအလုတ်ကင်ခွင့်လန်ရှားပါလို့ရောက်ရှိနေတဲ့သူတွေရဲ့ပြည်လည်မှုစွာကြီးကျွန်တော်ကဆောင်ရွက်ပေးဖို့လည်းလိုတယ်အဲ့ဒါဒီအကုန်လုံးဖြည့်ရှင်းနိုင်မယ့်နည်းလမ်းတွေကိုပြည်နယ်အစိုးရနဲ့လုံးကြိုက်နေတဲ့အဖွဲ့အစည်းတွေနဲ့ပြည်သူတွေနဲ့အားလုံးပူးပေါင်းပြီးတော့ဖြည့်ရှင်းဖို့ဆိုကျွန်တော်လာနေဖြစ်ပါတယ်။အဲတစ်ပိုင်းဖြစ်ပါတယ်။နောက်တစ်ပိုင်းကတော့ကျွန်တော်ဆက်ပြီးတော့ဒီတာဝန်ယူတဲ့အချိန်ကဆက်ပြီးတော့လူတိုင်းခြေကံလူခွင့်ရရှိဖို့ဒီမိုကရေစီစင်ကြံနဲ့ကိုင်ကြီးဖို့လူကုန်သိက္ခာနဲ့ပြည်သူနဲ့အတိုင်းအဝိုင်းဖြစ်ဖို့ဆိုပြီးတော့ပြည်စီတင်စားရေးကနေတကြီးပဲကိုအထိလူမှုကော်မတီဆက်ရှောက်ရေးလုပ်ငန်းကြီးလှုပ်ဆောင်နေတာဖြစ်ပါတယ်။အဲ့ဒီထဲမှာတစ်ခုကတော့မတန်ဆွမ်းသူများရဲ့အခွင့်အရေးကိုပြည်ဝဖော်ဆောင်ပေးဖို့နဲ့ရည်တည်မှုနဲ့သူတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့ကာဝယ်ဆောက်ရှောက်ရေးလုပ်ငန်းတွေဆောင်ရွက်ဖို့ဖြစ်ပါတယ်။အဓိကကတော့အခုကျွန်တော်တို့ကစပြီးတော့ကောင်းတဲ့ဖွာတာမိုင်းထိတဲ့မတန်ဆွမ်းများပေါ့နော်။အဲ့တော့မိုင်းအန်နေဆိုတာငင်းငန်းမှုနဲ့ဆက်ဆက်နေတယ်။ကျွန်တော်တို့ကငင်းငန်းကြီးကိုတိဆောက်နေတဲ့အခါမှာငင်းငန်းကြီးရဲ့တိဆောက်ရဲ့ကြားကပဲအန်နေရှိသွားတဲ့ပြည်သူလူကိုကျွန်တော်တို့အနေနဲ့ကူညီဆောက်ရှောက်ဖို့ကျွန်တော်တို့မှာတာဝန်ရှိတယ်။ဒါကြောင့်မလို့ပြည်သူအစိုးရဖြစ်တဲ့အတွက်ကြောင့်ပြည်သူကိုကူညီဖို့ဆိုပြီးတော့ကျွန်တော်တို့ဆောင်ရွက်တဲ့နေရာမှာမိုင်းအန်နေကြောင့်ထိခိုက်သွားတဲ့မတန်ဆွမ်းများကိုကျွန်တော်တို့ကာကွယ်ဖို့အတွက်အထူးစီစဉ်နေကျွန်တော်တို့ဆောင်ရွက်နေတာဖြစ်တဲ့နိုင်ငံလုံးတိုင်းကျွန်တော်တို့ဆောင်ရွက်စတင်ဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်ကချင်ပြည်နယ်မှာဒီကိစ္စအဖြစ်များနေတယ်။ဒါကြောင့်ကျွန်တော်ကချင်ပြည်မှာရှိတဲ့မိုင်းအန်ဒီနဲ့ထိခိုက်တဲ့လူတွေအတွက်ကိုကျွန်တော်တို့ဟိုထောက်ပံ့ကြီးပေးအပ်မယ်ဆိုပြီးတော့ကျွန်တော်တို့ဆောင်ရွက်တာဖြစ်ပါတယ်
။ Okay ဒီဝန်ကြီးတို့အခုဒီရင်းစေးကြောက်ရှောက်ပေးတဲ့လူတွေနဲ့ပတ်သက်ပြီးတော့ပေါ်ဒီမှာစီမံချက်အကောင့်တွေပို့ဆွေးနေတာပေါ့နော်။အခါကျတော့အဓိကဝန်ကြီးတို့ဆွေးနေတဲ့အခါမှာရေဒီဖက်ကန်ဒီထဲမှာဖြစ်ပွားနေတဲ့ရင်းစေးကြောက်တွေနဲ့ဒီရင်းတပ်ဖွဲ့ဝင်တွေပဲလုံခြုံတပ်ဖွဲ့ဝင်ပဲဖြစ်ရင်းစေးတမအချက်မှပြည်ဖြစ်နေတဲ့ကိစ္စတွေအဓိကစင်ကုန်ချက်ကဘာများဖြစ်မလဲခင်ဗျာ။
အဓိကစင်ကိုချက်ကတော့သူတို့ကရေမစည်းသမားတွေဆိုတာကသူအလုတ်ကင်ရှားပါလို့ဒီရောက်လာတယ်။ရောင်ရင်းရောင်ရင်းကနေပြီးတော့ဒီမှာလုတ်လုတ်ကင်လို့တချို့အစဉ်ပြေတယ်ဆိုပြီးတော့များပြားလာတယ်။ဟိုလူတွေကတအားကိုများပြားလာပြီးတော့တကယ်ဥရိယာစီကံရထိမ့်သိမ့်ရတာခက်ခဲတဲ့အခြေအနေတရက်ကိုရောက်ရှိလာတယ်။ဒါကလည်းဘသူဘသူကအပြစ်ပြောလို့မရဘူး။ဒါပေမဲ့ဖြည့်ရှင်းတဲ့နည်းလမ်းကတော့ရှိရမယ်။ဒါကြောင့်မလို့ကျွန်တော်တို့အဓိကစင်ခုံမှုကတော့ဖြည့်ရှင်းတဲ့နည်းလမ်းမှာကျွန်တော်တို့အနေနဲ့ဒီတတ်မှတ်ထားတဲ့ဥပဒေတွေ၊ဤဥပဒေအရဆောင်ရွက်ရမှာဖြစ်တဲ့လို့တချို့ငကောကရှိခဲ့တဲ့ဥပဒေတွေ၊ဤဥပဒေတွေညွှန်ကြားချက်တွေနဲ့ပတ်သက်ပြီးတော့စင်ခုံမှုတွေရှိတယ်။တချို့ဥပဒေတွေ၊ဤဥပဒေတွေညွှန်ကြားချက်တွေကပြည်နယ်အစိုးရနေပြီးတော့ကင်ဆွဲတုံးလို့မရတဲ့အချို့ကိစ္စတွေရှိတယ်လို့ပြည်ထောင်စုအစိုးရနေပြီးတော့ဆောင်ရွက်ရတဲ့ကိစ္စတွေလည်းရှိတယ်။အဲ့တော့ပြည်ထောင်စုနဲ့ပြည်နယ်နဲ့ပူးပေါင်းပြီးတော့ဒီကကတော့ဘာလဲဆိုတော့ပြည်သူလူထုဘလောက်အန္တရာယ်ကင်းမလဲ၊ဘလို့အကျိုးရှိမလဲဆိုအောင်ဆောင်ရွက်ရတဲ့နေရာမှာဒီအားဆိုင်ပြီးတော့ပူပေါင်းဆောင်ရွက်မယ်နေရာမှာစိန်ခေါ်မှုတွေရှိတယ်။အဲ့စိန်ခေါ်မှုတွေကိုကျွန်တော်ကအခက်ခဲပေါ့အခက်ခဲအဟန့်တာပေါ့အဲ့ဒီဟာတွေကိုကျွန်တော်ကဘယ်လိုဖြည့်ရှင်းမလဲဆိုတာကိုအဓိကကျွန်တော်ဆောင်ရွက်ဖို့လာတာဖြစ်ပါတယ
်။မိုင်းနေတိကက်လို့ပေါ့မိသားစုကြံရတဲ့မိသားစုဝင်တွေရောကိုယ်တိုင်ခံစားရတဲ့ပုဂ္ဂိုလ်တွေရောဝန်ကြီးတို့ဒီနေ့အလုံငယ်ပြရတဲ့ဆိုတော့အခုဒီမိမျိုးမိုင်းနဲ့ပတ်သက်ပြီးတော့ဝန်ကြီးတို့ဒီပြည်သူ့အစိုးရပဲဖြစ်ဖြစ်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဝန်ကြီးတို့ဒီကချင်ပြည်နယ်ပါဝင်ဒီတိုက်ပြိပခတ်တွေဖြစ်တဲ့ဒေသတွေမှာမိမျိုးမိုင်းရှင်းလင်းနဲ့ပတ်သက်ပြီးတော့ဟိုမူဝါဒရချမှတ်ပြီးတော့ဆောင်ရွက်နေတဲ့အခြေအနေတွေကရှိပြီလားဗျာအဲ့အခြေအနေကိုပြောပြပါခင်ဗျာ
။ဟောဒီမိုင်းနဲ့ပတ်သက်လို့ရှိရင်ကျွန်တော်ဝန်ကြီးဌာနကနေပြီးတော့လုတ်ပိုင်ခွင့်ရှိတဲ့ကိစ္စပေါ့နော်။ဒါကတော့မိုင်းသိပညာပေးတဲ့ဟာကျွန်တော်ကအဓိကလုပ်ရပါတယ်။မိုင်းသိပညာပေးတဲ့နဲ့ပတ်သက်ပြီးတော့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်ဆောင်ရွက်နေတယ်။မိုင်းရှင်းလင်းရေးနဲ့ပတ်သက်လို့ဆိုလို့ရှိရင်တော့ဒီကျန်တဲ့ဒီဝန်ကြီးဌာနတွေကနေပြီးတော့ဆောင်ရွက်နေတာကြီးလည်းရှိပါတယ်။အဲ့ဒီမှာလည်းကျွန်တော်ကနေပူးပေါင်းဆောင်ရွက်တာတွေရှိပါတယ်။အဓိကကတော့ကျွန်တော်အနေနဲ့ပညာပေးရမယ်။နောက်တစ်ခါဒီလိုမျိုးမိုင်းထိခိုက်မှုတွေညှော်နေသွားအောင်ကာကွယ်ရမယ်ရှာဖွေရမယ်ဒါဒီပောက်ဖြောက်သွားအောင်လုပ်ရမယ်ပေါ့အဓိကကတော့ငြိမ်းချမ်းရေးပါပဲငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားကျွမ်းမှန်တဲ့အစိုးရလည်းဆောင်ရွက်မယ်ပြည်သူလူထုကလည်းကျွန်တော်တို့ပါဝင်အောင်လုပ်မယ်ကျွန်တော်ငြိမ်းချမ်းရေးဆောင်ရွက်တဲ့အခါမှာပြည်သူရဲ့အသံနားထောင်ဖို့ကျွန်တော်တို့အလွန်ရည်ကြီးပါတယ်ဒါကြောင့်မလို့အခုကချင်ပြည်နယ်ရောက်တဲ့အခါမှာလည်းကျွန်တော်တို့ကချင်ပြည်နယ်မှာရှိတဲ့ဒီလူထုရဲ့အသံကိုကျွန်တော်တို့ငြိမ်းချမ်းရေးနဲ့ပတ်သက်တာပေါ့ကျွန်တော်ရသလောက်နားထောင်သွားတာရှိပါတယ်။ဒါတွေနဲ့အတူတူကျွန်တော်ငင်းငန်းကြီးကိုပူပေါင်းဆောင်ခြင်းအပြင်ငင်းငန်းသွားမယ်ဆိုရင်ဒီကိစ္စတွေကပြည်လည်သွားမှာဖြစ်ပါတယ်။ငင်းငန်းကြီးရပြီးနောက်ပိုင်းမှာလည်းဒီမိုင်းတွေကိုရှင်းလင်းရေးတို့နော်မိုင်းနဲ့ပတ်သက်လို့ဆက်ပြီးတော့အန္တရာယ်ရှိအောင်မခံစားအောင်လုပ်မဲ့ကိစ္စတွေကျွန်တော်တို့အားလုံးပူပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။
အားဖြင့်ကျေးဇူးများတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ